ဂျပန်နိုင်ငံကနစ်ဆန်မော်တော်ကားကုမ္ပဏီရဲ့ချီကေဟောင်ကာလစ်ဂွန်ဟာသူ့အနေနဲ့ဂျပန်နိုင်ငံတည်းမတရားမှုတွေနဲ့နိုင်ငံရေးဖိနှိပ်ခံမှုတွေကြောင့်လေဗရွန်နိုင်ငံကိုရှောင်တိန်ထွက်လာရတာဖြစ်တယ်လို့ပြောပါတယ်။သူဟာဗန်ဒိုင်းဆိုင်ရာမတော်မတရားလုပ်မှုဆွဲချက်တွေနဲ့ဂျပန်နိုင်ငံမှာရင်ဆိုင်နေရတာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတရားရေးစနစ်ဟာပြင်းထန်နေတယ်လို့ပဲခွဲခြားဆက်ဆံမှုတွေနဲ့အခြေခံလူ့ခွင့်ရတွေညှိပယ်ခံရတယ်။နိုင်ငံတကာဥပဒေနဲ့သဘောတူညီချက်တွေကိုလည်းဂျပန်ကမလိုက်နာမှုတွေရှိတယ်။ဒီကြက်တဲ့အောက်ကနေပြီးတော့သူရုံးထွက်ပြီးတော့သူကလေဗရွန်နိုင်ငံကိုရောက်နေပြီလို့ကာလစ်ဂွန်ကပြောပါတယ်။ဂွန်ဆာဒီ2018ခုနှစ်လိုဘာလကပထမဆုံးအကြိမ်ဖြစ်နေထင်းထင်းခါပြီးတော့အာမခံနဲ့လွတ်မြောက်ခဲ့တဲ့နောက်အကြိမ်ကြီးထပ်ပြီးတော့ဖန်ခံခဲ့ရဘူးပါလေ။နောက်ဆုံးသူလွတ်မြောက်ချိန်မှာတော့သူ့အနေနဲ့ဂျပန်နိုင်ငံတွင်းကနေမထွက်ခွာရဘူးဆိုတဲ့ခံဝင်ရှိခဲ့ပါတယ်။ဒါမှမဟုတ်သူအခုဘယ်လိုမျိုးထွက်လာသလဲဆိုတာကတော့ဂွန်ဆာအသေးစိတ်ပြောမထားပါဘူး။ဂွန်ဆာဒီပြင်သစ်ဘရာဇီးနဲ့လေဗရွန်နိုင်ငံတွေမှာနိုင်ငံသားအဖြစ်ခံယူသားသူဖြစ်ပါတယ်။ကွန်ဆာကတော့သူ့ပေါ်ဆွေးချက်တွေကိုညှင်းဆိုပါတယ်။ဆွေးချက်တွေထဲမှာတော့2010ခုနှစ်နဲ့2015ခုနှစ်ကြားနစ်ဆန်ကရတဲ့သူ့ရဲ့ဝင်ငွေတွေကို90ရာခိုင်နှုန်းအထိရှော့ပြထားတယ်ဆိုတာပါပါတယ်။ဒါပြင်အိုမန်နိုင်ငံအယောင်ကုစည်တူးစီကနေပြီးတော့ဒေါ်လာ5တန်းတည်းက2တန်းခွဲကိုဒီနစ်ဆန်လုပ်ငန်းခွဲတစ်ခုကနေသူ့ပိုင်တဲ့ယင်းနှုန်းနာမှုလုပ်ငန်းတွေကိုသူ့ပုဂ္ဂိုလ်ရေးသုံးမှုတွေလွှဲပြောင်းယူခဲ့တယ်လို့လည်းဆွဆွဲခံထားပါတယ်။ကာလစ်ဂွန်ဟာနစ်ဆန်ကုမ္ပဏီကိုဒီဝါလီခံရမယ့်အချိန်ကြီးကနေပြီးတော့ကမ္ဘာ့ရောင်းဝအကောင်ဆုံးကားကုမ္ပဏီတစ်ခုဖြစ်လာအောင်လို့စွမ်းဆောင်နိုင်ခဲ့တယ်ဆိုပြီးတော့သတ်မှတ်ခံရသူဖြစ်ပါတယ်ခင်ဗျာ။